This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Mingla ba shin. မြန်မာနိုင်ငံရဲ့အစိုးရရဲ့အသံထုတ်ဌာန Radio NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 11.66 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေပါတယ်ရှင်။ဒီမှာအပောင်းနဲ့ပြေဆုံးကြပါစေ။အခုချိန်ကစပြီး Radio NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါတယ်ရှင်။
မြန်မာနိုင်ငံသူနိုင်ငံသားပေါင်းတဘာဝဘေးဆက်ရနာရှင်ဘေးတို့မှကင်းဝေးပြီးကိုစိတ်နှပြချမ်းမာချမ်းသာဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဖွယ်သားတွေကဆုတောင်းမြတ်တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီကနေ့2025ခုနှစ်ဇန်နဝါရီလ28ရက်နေ့ရေဒီယိုအန်ယူဂျီညပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာရေဒီယိုအန်ယူဂျီစီရေးသတင်းကောက်နှုတ်ချက်ကိုຫນွေဦးနိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်ဇန်နဝါရီလ28ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG စီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတပုတ်အနေနဲ့မန္တလေးတိုင်းမြင်းကြံခရိုင်မြင်းကြံမြို့နယ်စင်းကိုကျေးရွာကိုအကြမ်းဖက်ဆဲအုပ်စုမှတိုက်လီရင်ဖြစ်ပြစ်ခတ်တိုက်ခိုက်ခဲ့တဲ့ဖြစ်စဉ်အပြစ်ပေးအရေးယူနိုင်ရေးဆောင်ရွက်မယ်လို့လူ့အခွင့်အရေးဝန်ကြီးဌာနထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်မန္တလေးတိုင်းမြင်းကြံခရိုင်မြင်းကြံမြို့နယ်စင်းကိုကျေးရွာကိုအကြမ်းဖက်ဆဲအုပ်စုမှတိုက်လီရင်ဖြစ်ပြစ်ခတ်တိုက်ခိုက်ခဲ့တဲ့ဖြစ်စဉ်အပြစ်ပေးအရေးယူနိုင်ရေးဆောင်ရွက်မယ်လို့လူ့အခွင့်အရေးဝန်ကြီးဌာနထုတ်ပြန်လိုက်ပါတယ်။2025ခုနှစ်ဇန်နဝါရီလ26ရက်နေ့မနက်ပိုင်း 9:00 မိနစ်50ခန့်မှာမန္တလေးတိုင်းမြင်းကြံခရိုင်မြင်းကြံမြို့နယ်စမိတ်ခုံကားလမ်းပေါ်မှာတည်ရှိတဲ့စင်းကိုကျေးရွာအနောက်ပိုင်းရှိစာတင်ကျောင်းလူနေအိမ်နဲ့လမ်းသွားလမ်းလာပြည်သူများကိုအကြမ်းဖက်ဆဲအုပ်စုမှတိုက်လီရင်ဖြစ်ပေါင်900ဘုံနှလုံးချဲချကာ MI-35 ရဟတ်ယာဉ်ဖြစ်လေ나이ဝက်ခန့်ကြာပြစ်ခတ်တိုက်ခိုက်ခဲ့ပါသည်အဒီလူလီကျောင်းတိုက်ခိုက်မှုကြောင့်၄နှစ်အရွယ်နဲ့9လသားအရွယ်ကလေးငယ်နှစ်ဦးအပါအဝင်မိသားစုလိုက်တိစုံမှုဖြစ်စဉ်တစ်ခုရှိခဲ့ပြီးတော့ရဲကြီးပကဖရဲဘော်၈ဦးနဲ့မြို့နယ်ပကဖရဲဘော်၃ဦးရဲမီ၁ဦးတို့တိစုံခဲ့ပြီးဖြစ်စဉ်အတွင်စုစုပေါင်း18ဦးတိစုံခဲ့ရပါသည်လူခွင့်ရေးဆိုင်ရာဝန်ကြီးဌာနအနေဖြင့်ပြည်သူတရက်လုံးတန်းတူညီမျှမှုရရှိရေးငြိမ်းချမ်းရေးနှင့်တရားမျှတမှုရရှိရေးတည်ဟူသောတရားမျှတမှုရရှိရေးတည်ဟူသောဥတီချက်များကိုခိုင်ခိုင်မာမာလက်ကင်ဆွဲထားပြီးတော့အကြမ်းဖက်စစ်အုပ်စုရဲ့ကျူးလွန်မှုများကိုအပြစ်ပေးအရေးယူနိုင်ရေးအစွမ်းကုန်တာဝန်ယူဆောင်ရွက်သွားမယ်လို့ဆိုထားပါတယ်ခင်ဗျာဆက်လက်ပြီးမန္တလေးအချင်းထောင်မှာအစားအသောက်များနဲ့တောက်သုံးရည်များတန့်ရှင်းမှုမရှိတဲ့အတွက်ကြောင့်ယခုလဒုတိယအပတ်မှစတင်ကဝမ်ပြက်ဝမ်ရှော့ယောဂါဖြစ်ပွားမှုနှုန်းတိုးပွားနေပြီးတော့အကျဉ်းသားအကျဉ်းသူ80ဦးခန့်ဖြစ်ပွားလျက်ရှိတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မန္တလေးအကျဉ်းထောင်မှာအစားအသောက်များနဲ့တောက်သုံးရည်များတန့်ရှင်းမှုမရှိတဲ့အတွက်ယခုလဒုတိယအပတ်ကစတင်ကဝမ်ပြက်ဝမ်ရှော့ယောဂါဖြစ်ပွားမှုနှုန်းတိုးပွားနေပြီးတော့အကျဉ်းသားအကျဉ်းသူ80ဦးခန့်ဖြစ်ပွားလျက်ရှိပါသည်။ဇန်နဝါရီလ29ရက်နေ့ဆီအာနာသိမ်းပြီးတဲ့နောက်လက်တလောဖြစ်ပေါ်လျက်ရှိတဲ့အခြေအနေများနဲ့ပတ်သက်ပြီး AAPP ကအတည်ပြုဖော်ပြထားတာပါနိုင်ငံတော်ဝန်မှရှိတဲ့အကျဉ်းထောင်အသီးသီးမှရှိတဲ့အကျဉ်းသားများဟာအခြေခံလိုအပ်ချက်များဖြစ်တဲ့အစားအစာနဲ့ဆေးဝါးများကိုပင်ပြည့်ဝစွာမရရှိကြပေဖိနှိပ်ခံနေကြရလျက်ရှိတယ်လို့ဆိုပါတယ်မန္တလေးတိုင်းမန္တလေးအကျဉ်းထောင်မှာအစားအသောက်များနဲ့တောက်သုံးရည်များတန့်ရှင်းမှုမရှိတဲ့အတွက်ကြောင့်ယခုလဒုတိယအပတ်ကစတင်ကဝမ်ပြက်ဝမ်ရှော့ယောဂါဖြစ်ပွားမှုနှုန်းတိုးပွားနေပြီးတော့အကျဉ်းသားအကျဉ်းသူ80ဦးခန့်ဖြစ်ပွားလျက်ရှိပြီးထောင်အာဏာပိုင်များမှလုံလောက်တဲ့ကျန်းမာရေးစောင့်ရှောက်မှုမပေးတဲ့အပြင်မိသားစုဝင်များမှပေးပို့တဲ့စေဝါးများကိုလည်းကန့်သတ်မှုများပြုလုပ်နေကြောင်းသိရပါတယ်။မတရားအာဏာလုမှုဖြစ်စဉ်နဲ့ဆက်ဆက်ပြီးတော့ဖမ်းဆီးခံခဲ့ရသူစုစုပေါင်း28,380 ဦးခန့်ရှိပြီးထို့အထက်ကမှ21,652ဦးမှထိမ့်သိမ်းခံနေရဆဲဖြစ်ကထိမ့်သိမ်းခံနေရသူများအနက်မှ11,131ဦးမှထောင်ဒဏ်ချမှတ်ခံထားရတယ်လို့သိရပါတယ်ခင်ဗျာဆက်လက်ပြီးအကြံဖတ်စေကောင်းဆောင်မင်းအောင်လိုင်ကိုနိုင်ငံတကာရာဇဝတ်ခုံရုံး ICC ကဝ ဝရန်ထုတ်ဖန်းစီအရေးယူပေးရန်ကိုရီးယားမှာစံတာပြတဲ့သတင်းကိုတင်ပြပေးပါမယ်။အကြံဘက်စစ်ကောင်းဆောင်မင်းအောင်လှိုင်ကိုနိုင်ငံတကာရာဇဝတ်ခုံရုံး ICC ကဝရန်ထုတ်ဖန်းစီအရေးယူပေးရန်ကိုရီးယားမှာစံတာပြခဲ့ကြပါတယ်။ဇန်နဝါရီလ28ရက်နေ့မွန်းတက်12နာရီအချိန်ကစတင်ကကိုရီးယားရောက်မြန်မာအင်အားစုများတောင်းဆိုစံတာပြခဲ့ကြတာပါ။မြောက်နိုင်ငံဟာမြန်မာနိုင်ငံမှာဆရာနာသိမ်းပြီးတဲ့နောက်လူအခွင့်ရေးချိုးဖောက်မှုများတပ်ဖြတ်မှုများနဲ့ရာဇဝတ်မှုများမှာတာဝန်ရှိသူအဖြစ်ဆုံးဖြစ်တယ်လို့စန္ဒထုတ်ဖော်သူများကတင်ကြီးတညွတ်သေးဆိုထားကြတာပါစန္ဒထုတ်ဖော်ရမှာတော်လည်ဤတချင်းကပြပြဆက်တရုတ်ဖော်အစည်းအဝေးများလည်းပါဝင်ခဲ့တယ်လို့သိရပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းတောက်မင်းတီဟန်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ရည်ရည်ရည်ရည်တော်ရစီများခင်ဗျာစည်ရည်တဲ့ကောင်းလို့ချက်ပြီးမှတော့ပြည်တွင်တဲ့များကိုຫນွေဥမုံကဖတ်ကြားတင်ပြပေးမှာဖြစ်ပါလေခင်ဗျာ
မင်္ဂလာညချမ်းမ2025ခုနှစ်ဇန်နဝါရီလ28ရက်နေ့ရေဒီယို NUG ပြည်တွင်သတင်းတွေကိုတင်ပြပေးသွားပါမယ်ကျွန်မကတော့ຫນွေဥမုံပါကြားဖြတ်နေနေရအတွက်မဲဆောက်တို့တရုတ်တွင်ကြီးသွားရောက်မဲ့သတင်းကိုဥစွာတင်ပြပေးပါမယ်တရုတ်ဆူရရဲ့ဒူဝင်ကြီးတို့ဟာကြားဖြတ်နေနေရတဲ့ပတ်သက်ပြီးထိုင်းနိုင်ငံမဲဆောက်မြို့တို့ဒီကနေ့ဇန်နဝါရီလ28ရက်နေ့မှာတွားရောက်မယ်လို့ People's Supreme မှာဖော်ပြပါဗျ။တရုတ်ဆူရပြည်သူ့လုံခြုံရေးဒုတိယဝန်ကြီးဖြစ်သူလီယူကျန်ဂျီဟာကိုယ်စားလှယ်ဖွဲ့တစ်ခုကိုဦးဆောင်ပြီးတက်ခိုင်ရဲ့မဲဆောက်မြို့စီဇန်နဝါရီ28ရက်မှာတွားရောက်မယ်လို့ထိုင်းမီဒီယာတွေကဖော်ပြခဲ့ပါဗျ။ခီးစင်ရဲ့ရွေးချက်ဟာမဲဆောက်တစ်ဖက်ချမ်းမြန်မာနိုင်ငံပိုင်နက်ထဲကကြားဖြတ် online ဝင်လင်ကိုင်းတွေကိုထိထိရောက်ရောက်ချိုးနှိမ်တိုက်ဖြတ်နိုင်ရေးကိစ္စအမြင့်ဖလှယ်ဖို့ရောက်ရီမျိုးနယ်ထဲမှာကြပ်ပြန့်ခိုင်တို့ရဲ့ထိမ့်သိမ်းခြင်းခံထားရသူလူမောင်ခိုတားကောင်ပြုတ်နိုင်ငံသား160ကိုကယ်ထုတ်နိုင်မဲ့နီလန်းတွေရှာဖွေဖို့ဖြစ်တယ်လို့ဆိုပါတယ်။ဆွေးနွေးကြမဲ့အကြောင်းအရာတွေထဲမှာတော့ထိုင်းနဲ့တရုတ်တို့ပူးပေါင်းပြီးလူမောင်ခိုမှုတွေကိုတိုက်ဖျက်မဲ့အစီအမံတွေနဲ့အဲ့ဒီအမှန်ချက်ကိုကင်တွယ်မဲ့ကိုကဲရေးစင်တာတွေထားရှိဖို့ကိစ္စတွေပါဝင်မယ်လို့သိရပါတယ်။ဒီတော့တွင်မြောက်ရီဘက်မှာရှိတဲ့ကရင်နယ်ခြားဆောင်တဲ့ BGF ရဲ့အကြီးအကဲဘုံမကြီးစောချစ်သူကကယ်ဆယ်ရရှိထားတဲ့လူမောင်ခွန်သားကောင်49ယောက်ကိုထိုင်းအာဏာပိုင်တွေစီလွှဲပေးမယ်လို့ပြောကြားခဲ့ပါတယ်။အဲ့ဒီ49ကိုဇန်နဝါရီ29ရက်နေ့ကျရင်ထိုင်းမြန်မာချစ်ကြီးတရာအမတ်နေကနေထိုင်းဘက်ကိုပြန်လွှဲပေးဖို့စီစဉ်ထားတယ်လို့ဆိုပါတယ်။ဇန်နဝါရီလဆယ်ပိုင်းတုန်းကတရုတ်နိုင်ငံသားတရုတ်ဆောင်ဝန်ကျင်ကမဲဆောက်ကနေတဆင့်မြန်မာပိုင်နက်ထဲမှာရှိတဲ့ကြားဖြတ်ဂိုင်းတွေစီလူကုန်ကူးခံခဲ့ရတဲ့ဖြစ်စဉ်နောက်ပိုင်းထိုင်းမြန်မာနယ်စပ်ကဒုစရိုက်ဂိုင်းတွေပေါ်တရုတ်ဆိုးရရဲ့အာရုံစိုက်မှုကမြင့်တက်လာခဲ့ပါတယ်။ဝမ်ဟာရပိုင်းကြမှာပြန်လည်လွတ်မြောက်လာခဲ့ပြီမဲ့ထိုင်းနိုင်ငံဟာတရုတ်နိုင်ငံသားတွေတောက်ရောက်ဖို့မလုံခြုံတဲ့နေရာတစ်ခုဖြစ်လူမှုကွန်ရက်တွေပေါ်မှာဝေဖန်ပြောဆိုမှုတွေပြန့်နှံ့လာခဲ့ပြီးထိုင်းရဲ့ကမ္ဘာလက်ကြီးသွားလုပ်ငန်းအတွက်ပါထိခိုက်နစ်နာမှုတွေဖြစ်ပေါ်လာပါတယ်။ခုတော့တရုတ်ဟာဆိုယောင်ဖွဲ့ဝင်ဒုတိယဝန်ကြီးတူကိုပါထိုင်းမြန်မာနယ်စပ်နားဆေးလွတ်တဲ့အထိကြားဖြန့်ကိစ္စကိုအလေးထားတုံ့ပြန်လာတာပဲဖြစ်ပါတယ်။တရုတ်ရဲ့ဖိအားပေးမှုတွေနဲ့တူတရုတ်မြန်မာနယ်စပ်မှာခြေဆိုင်တဲ့ကြားဖြန့်ဂိုင်းတွေဖြိုခွင်းနာခံခဲ့ရပြီမဲ့မြောက်ရီမှာရှိတဲ့ရွှေကုတ်ကို KKB ဒေသတွေမှာတော့တရုတ်နိုင်ငံသားတွေဖွင့်လှစ်ထားတဲ့ online လောင်းကစားပွဲနဲ့ကြားဖြန့်ငွေလင်ကိုင်းတွေထူးထူးထပ်ထပ်ရှိနေစေဖြစ်တယ်လို့သိရပါတယ်ရှင်။ဂျာဘရောင်းမိထီလာလန်းတွေခီးတဲ့တင်ကားမိလာမှုဖြစ်ပွားတဲ့တဲ့ငုံဆက်လက်တပြပေးပါမယ်။ဂျာဘရောင်းမိထီလာလန်းတွေခီးတဲ့တင်ကားတစီမောင်းနေနေစေမိလာမှုဖြစ်ပွားခဲ့ပြီးခီးတဲ့အာလုံးပေးအနေကင်းချောင်းသိရှိရပါတယ်။စူပါလန်းမိုင်းမော်ရှိလက်ပံများကြက်ကြော်နာမည်ကြီးတဲ့လက်ပံများရွာအနီးမှာမိလောင်ခြင်းဖြစ်ပါတယ်။မောင်းနေင်းကနေရှော့ဖြစ်ပြီးမိလောင်တာကားတစ်စီးလုံးကုန်သွားတဲ့ခီးတယ်တွေအားလုံးပေးကင်းတယ်လို့ဒေသခံတဦးကပြောဆိုထားပါတယ်။ဆိုပါကဟာနေပြည်တော်နဲ့6မြို့နယ်ကိုပြေးဆွဲတဲ့ကားဖြစ်ပြီးခီးတယ်30ဦးထပ်မံနေပါဝင်ကြောင်းသိရပါတယ်။ air gun ကမဟုတ်ဘူးရိုးရိုးကားခီးတယ်တွေအားလုံးကန်ကောင်းတယ်လို့ကုညီမင်းငိမ့်သက်ပေးခဲ့သူတဦးကပြောဆိုထားပါတယ်ရှင်။ထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းတွေမှာဖွင့်ပေးထားတဲ့စေယုံတွေ American ကုညီရက်ဆိုင်၍စေယုံကလူနာများပြန်လွှတ်တဲ့တဲ့င်းကိုဆက်လက်တင်ပြပေးပါမယ်။ထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းတွေမှာဖွင့်ပေးထားတဲ့စေယုံတွေအမေရိကန်ကူညီရက်ဆိုင်တာကြောင့်စေယုံကလူနာတွေပြန်လွှတ်လိုက်ပြီးဖြစ်တယ်လို့သိရပါဗျ။အမေရိကန်ဆိုရထောက်ပံ့ငွေကူညီနဲ့လက်ပတ်နေရတဲ့ဒုက္ခသည်စခန်းတွေကစေယုံစည်းကမ်းတွေကိုလက်တလုံးမှပိတ်လိုက်ရတာဖြစ်တယ်လို့မဲဆောက်မြို့ကန်တို့ကသုံးသပ်ဆိုပါတယ်။ဇန်နဝါရီလ24ရက်ကစပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတကမ္ဘာလုံးကိုပေးနေတဲ့အကူအညီတွေကိုသုံးလိုက်ရက်ဆိုင်မှုနဲ့စီစစ်ဖို့လက်မှတ်ထိုးထုတ်ပြန်ခဲ့ပါဗျ။ဒီအကျိုးသက်ရောက်မှုတွေဟာယခင်သမ္မတဘိုင်ဒန်လက်ထက်လူသားချင်းစာနာမှုအစီအစဉ်ရအမေရိကန်နိုင်ငံကိုဒုက္ခသည်ဖြစ်ခေါ်ယူဖို့ရာထားတဲ့အစီအစဉ်များပါပြပြခဲ့ပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့ຫນွေဦးရွှေဝါနဲ့မင်းတီဟန်တို့မှပေးပို့ထားတာဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်။ဇန်နဝါရီလ29ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်များမှာမြန်မာနိုင်ငံထပ်ပိုင်းအလဲပိုင်းနဲ့တောင်ပိုင်းဒေသများတွင်အရှင်းမြောက်ဘက်မှလေမြားတိုက်ခတ်လာနိုင်ပြီးမြဝချွန်းမော်နဲ့
ရခိုင်ကယုံရန်တို့တွင်လည်းရှေ့တောင်ဘက်မှလေများတိုက်ခတ်လာနိုင်ပါတယ်။မြန်မာနိုင်ငံအထက်ပိုင်းအလဲပိုင်းနဲ့အရှေ့ပိုင်းတို့တွင်ညပူချိန်များဆက်လက်ရော့ကျလာနိုင်ပြီးအနည်းငယ်အေးအေးပူလာနိုင်ပါတယ်။ကချင်ပြည်နယ်၊စကိုင်းတိုင်း၊ချင်းပြည်နယ်၊မန္တလေးတိုင်း၊ရှမ်းပြည်နယ်၊ရခိုင်ပြည်နယ်၊ပဲခူးတိုင်း၊ကရင်ပြည်နယ်နဲ့ကရင်ပြည်နယ်တို့တွင်နံနက်ပိုင်းမြူတူများကျဆင်းနိုင်ပါတယ်။မင်္ဂလာပင်လယ်အခြေအနေမှာမင်္ဂလာပင်လယ်တောင်ပိုင်းနှင့်အနောက်ပိုင်းတို့တွင်တိမ်ထူထပ်နိုင်ပါတယ်။မိုးအခြေအနေမှာတပြည်လုံးတွင်အများအားဖြင့်တာယာနိုင်ပါတယ်။ရှမ်းပြည်နယ်အရှေ့ပိုင်းနဲ့မြောက်ပိုင်း၊ကချင်ပြည်နယ်မြောက်ပိုင်းတို့တွင်နေရာကျဲကျဲမိုးရွာသွန်းနိုင်ပါတယ်။ပင်လယ်ပြင်ခြေနေမှာရခိုင်ကယူတန်း၊အေရီတိုင်းနဲ့ရန်ကုန်တိုင်းတို့တွင်လေသည့်အရှိတောင်ဘက်မှတနိုင်ငါးမိုင်မှ၁၀မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနှဲငယ်ရှိနိုင်ပါတယ်။မုံတမခွေးနဲ့တနင်္သာရီကယူတန်းဘက်တွင်လေသည့်အရှိဘက်မှတနိုင်၁၀မိုင်မှမိုင်၂၀ခန့်တိုက်ခတ်နိုင်ပြီးလှိုင်းအသင့်အတင့်ရှိနိုင်ပါတယ်ရှင်။
ရီဒီယိုအန်ယူဂျီမှဆက်လက်တင်ပြနေပါတယ်။အခုတခါတော်လိုင်းကြပြအစီအစဉ်မှာကိုအောင်ပိုင်းရေးဖွဲ့ထားပြီးလူဦးမှုခန်းစားရွတ်ပတ်ထားတဲ့ပိုင်းရှင်ရှိသိရင်ဆက်သွယ်ပါဆိုတဲ့တော်လိုင်းကြပြကိုကန်စားနားဆင်ကြရမှာဖြစ်ပါတယ
်။ပိုင်းရှင်ရှိသိရင်ဆက်သွယ်ပါ။လူတွေဟာအလွမ်းတွေစားပြီးတိမ်တွေပေါ်မှာတေးဆိုကြကလေးတွေတင်းချီဟာစာရှာလုံးလုံးလမ်းမထက်မှာငိုနေကြဆက်ဆောင်တွေနှစ်တန်းခွဲဟာအင်ကိုလွမ်းလို့ဆက်ဆောင်စခန်းမှာပူဆွေးနေကြတိုင်းပြည်ကရေတွေကြီးပြီးမီးတွေလောင်းခေါင်းဆောင်ဆိုသူတွေပေါ်ပင်တွေကိုပေါ်တင်လုံနေကြအရာဝတီမြစ်ကြီးတသွင်သွင်စီအတာအစီးတွေကင်းပါစေရုံးမတော်ကြီးရှုပွဲမကြီးစီရီတနဲ့ပျော်ပါစေပြာအိုးလေးတွေအိမ်ကိုမျောအိမ်အိုတွေကပြာအိုးလေးတွေကိုမျောပိုင်ရှင်ရှိသေးရင်ဆက်တွေပါမျိုးဆက်တွေမျိုးဆက်နိုင်ဖို့တေးတပုတ်တော်ရေးကြစို့တမိုင်းဆိုတာမင်းလဲရေးငါလဲရေးဘဲအတွေးနဲ့ဘလို့ရေးကြထင်းတလို့အတွေးနဲ့ထင်းတလို့ရေးခဲ့ကြလို့တကောင်ထက်ညနှက်ခဲပန်းတဲ့လေညင်းဆောင်လူတဲ့လူချင်းဆောင်ခက်ခဲလှလူပါမအောင်ခင်ကတမချောင်းဆယ်လီမောင်တွေပွေလီလှဘဝစစ်တွေကိုဘေးဖယ်လူတွင်ကျယ်လှုပ်ဖို့စိတ်ကူးဆယ်လီဒုတ်ကိုကြောဖို့မီဒီယာဆိုတာအာသာဖြေစရာလှုပ်တာကနည်းနည်းလှုပ်စက်ကများများတကယ်စွန့်ကျင်သူတွေတကယ်စွန့်ခဲ့သူတွေကိုတိုက်ရင်ခိုက်ရင်စွတ်တန်းတော်လန်ရေးကြီးအတုရှည်စီကြောင်ထောင်းခနဲထွက်လာတဲ့အပုံနဲ့ဖုံးလိုက်ဖီလိုက်ဖာလိုက်ရှတ်တတအရတာမျိုးခစ်ဆိုးကိုမျောကိုစားစရာမရှိတဲ့မနှက်ဖြန်းတိုက်နေရတဲ့စိတ်ရန်စိုးနေကြတဲ့ဘဝကံတရံတွေဟန်တွေလျှော့မန်အဟုန်တင်းတိုက်ပွဲခင်ကိုအောင်မိုင်း
ရီဒီယိုအန်ယူဂျီမှဆက်လက်တင်ပြနေပါတယ်။အခုတခါမြန်မာနယူးခရိုနီကယ်ဇန်နဝါရီ29ရက်မြင်ကွင်းဖြစ်တဲ့အမေရိကန်သမ္မတရဲ့အမိန့်နဲ့ထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေရဲ့ဒုက္ခဆိုတဲ့မုံမခဆောင်းပါးကိုမင်းယူကတင်ဆက်ပေးမှာဖြစ်ပါတယ
်။မြန်မာနယူးခရိုနီကယ်ဇန်နဝါရီ29မြင်ကွင်းအမေရိကန်သမ္မတရဲ့အမိန့်နဲ့ထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေရဲ့ဒုက္ခဝေကောက်ပွဲအနိုင်ရသမရထရန့်ဟာအာနာလွှဲပြောင်းရယူတဲ့နေ့မှာပဲမဆိုင်မတော့သမရရဲ့လုတ်ပိုင်ခွင့်နဲ့ထုတ်ပြန်တဲ့အမိတ်26ခုကိုစပွဲပေါ်ပုံထားပြီးတစ်ခုပြီးတစ်ခုလက်မှတ်ထိုးတဲ့သတင်းဓာတ်ပုံဗီဒီယိုတွေသတင်းတွေမှာတွေ့မြင်ကြရပါတယ်။ ဘယ်ဥပဒေကတော့ဖြင့်ပြည်သူလူထုကဖြစ်စေခြင်းနေတာဆယ်စုနှစ်နဲ့ချီရှိနေပြီးစသဖြင့်ပြောဆိုရင်တရားမဝင်ဝင်ရောက်လာသူတွေကိုနှင်မဲ့ဥပဒေ2020ခုနှစ်ဇန်နဝါရီလ6ရက်နေ့လွှတ်တော်ကိုဝင်စည်းခဲ့ကြတဲ့အထက်အကြမ်းဖက်မှုကျူးလွန်ခဲ့ကြသူတွေအပါအဝင်လူပေါင်း1000ကျော်ကိုလွတ်ငြိမ်းခွင့်ပေးတဲ့ဥပဒေအခြေခံဥပဒေပြင်ဆင်ချက်ဖြစ်တဲ့မွေးရာပါနိုင်ငံသားဖြစ်ခွင့်ဥပဒေတို့ကိုပယ်ဖျက်တဲ့အမိန်စတာတွေကိုလက်မှတ်ထိုးခဲ့တာဖြစ်ပါတယ်အဲ့ဒီလိုလက်မှတ်ထိုးနေချိန်မှာအင်ဖြူတော်သတင်းထောက်တွေလည်းသမရရဲ့မျက်နှာချင်းဆိုင်ဘက်မှာရှိနေကြပြီးမိကွန်းတချို့မေးမြန်းခဲ့တာလည်းဗီဒီယိုမှာကြားရပါတယ်။ဆိုပါဥပဒေတွေအနက်နိုင်ငံတကာအကူအညီတွေအားလုံးရက်90ဆိုင်းငံ့ထားပြီးပြန်လည်စီစစ်မယ်ဆိုတဲ့အမိန့်လည်းပါဝင်ခဲ့ပါတယ်။နောက်ရက်အနည်းငယ်အတွင်းနိုင်ငံရေးဝန်ကြီးအသစ်ကထက်ကအမိန့်အပေါ်ထက်စစ်ညွှန်ကြားတဲ့ညွှန်ကြားချက်ကသတင်းဌာနတွေကဖတ်ရှုရပြီးအီဂျစ်နဲ့အစ္စရေးကိုကင်းလွတ်ခွင့်ပေးပြီးကျန်းတကမ္ဘာလုံးကအမေရိကန်အကူအညီတွေကိုဆိုင်းငံ့ထားဖို့ဇန်နဝါရီလ24ရက်နေ့အထိသာအသုံးစရိတ်သုံးစွဲခွင့်ပေးပြီး25ရက်နေ့ကစလို့ဘယ်လိုအသုံးစရိတ်မှမသုံးစွဲဖို့ဆိုတဲ့ညွှန်ကြားထားကြောင်းသတင်းဖော်ပြချက်တွေအရသိရှိရပါတယ်။ဒါရဲ့အကျိုးဆက်ကထိုင်းမြန်မာနယ်စပ်အနီးထိုင်းနိုင်ငံနဲ့ကဒုက္ခသည်စခန်းကဆေးရုံလဲအမေရိကန်အစိုးရရဲ့အကူအညီရမုံငွေနဲ့လဲပတ်နေတာဖြစ်လို့နေချင်းရဆိုင်ပြီးလူနာတွေကိုဆေးရုံကဆင်ခန်းရတဲ့အဖြစ်ဒုက္ခသည်စခန်းကနေဆေးရုံပြန်မဲ့သူတွေကိုပို့ဆောင်ပေးတဲ့ INGO အဖွဲ့အစည်းရဲ့ဝန်ဆောင်မှုလည်းရပ်ဆိုင်ပြီးဆေးရုံပြမဲ့သူတွေလည်းမသွားနိုင်တော့တဲ့အထိနေချင်းညာချင်းကျန်းမာရေးဝန်ဆောင်မှုတွေအားလုံးရပ်ဆိုင်သွားတဲ့အဖြစ်နဲ့ကြုံကြရပါတယ်။ဒီဒုက္ခသည်စခန်းမှာနေထိုင်နေကြသူတွေဟာ1990ခုနှစ်လယ်နဲ့နှောင်းပိုင်းတွေတုန်းကကရင်ပြည်နယ်ထဲဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ကျေးရွာတွေမီးရှို့ခံရအသက်အန္တရာယ်ဘေးလွတ်ရာနေဆက်ကိုဖျက်ချော်ပြီးထိုင်းနိုင်ငံနဲ့နေဆက်မြင်းအနီးတဲအိမ်တွေဆောက်လုပ်ပြီးနေထိုင်ခဲ့ကြတဲ့သူတွေဖြစ်ပါတယ်။အဲဒီကာလတွေတုန်းက KNU ရဲ့ခြေကုပ်စခန်းတွေဌာနချုပ်တွေအထိ1988ခုနှစ်မှာအာဏာသိမ်းတဲ့နာအဖစစ်တပ်ကသိမ်းယူဖို့ထိုးစစ်ဆင်တိုက်ခိုက်ခဲ့ကြပြီးအဲဒီလိုတိုက်ခိုက်ရာမှာနာအဖစစ်တပ်နဲ့အတူ DKBA ထိုးစင်ကဗုဒ္ဓဘာသာကရင်လက်နက်ကိုင်အဖွဲ့အဖြစ်သိရှိကြတဲ့အဖွဲ့ကပါဝင်တိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်။ကရင်ပြည်နယ်တခုတည်းမဟုတ်ပဲကရင်ပြည်နယ်နဲ့ဆက်ဆက်နေတဲ့ကရင်နီပြည်မှာလည်းထူးစစ်ကြောင့်ဒုက္ခသည်တွေထိုင်းနယ်စပ်ဘက်မှာစခန်းချနေထိုင်ခဲ့ကြရပါတယ်။ဒီဒုက္ခသည်စခန်းတွေအနက်သတင်းတွေထဲမှာကြာခဏပါရှိတဲ့အုံဖြံ၊မဲလစတဲ့စခန်းနာမည်တွေကြားဘူးကြပါလိမ့်မယ်။ကြီးတဲ့စခန်းတစ်ခုကိုဒုက္ခသည်တောင်ကနန်အထိနေထိုင်ကြတာဖြစ်ပြီးနေဆက်တလျှောက်စုစုပေါင်းဒုက္ခသည်ဥယေတသိန်းကျော်အထိရှိခဲ့ကြတာဖြစ်ပါတယ်။အဆိုပါဒုက္ခသည်တွေကိုနိုင်ငံတကာအကူအညီပေးရေးအဖွဲ့တွေနိုင်ငံတကာအစိုးရတွေကကူညီပေးခဲ့ကြပြီးဆယ်စုနှစ်ချီကြာမြင့်တဲ့ဒုက္ခသည်ပြဿနာဖြစ်ခဲ့ပါတယ်။တင်ငန်းနဲ့ချီရှိနေတဲ့ဒုက္ခသည်တွေတဲက2010ခုနှစ်မတိုင်မီအထိတတိယနိုင်ငံကိုတောင်ကနန်းနဲ့ချီရောက်ရှိခဲ့ကြပြီးဖြစ်ပေမဲ့ဒုက္ခသည်စခန်းမှာနေထိုင်ရင်နောက်မျိုးဆက်တစ်ဆက်ကြာမြင့်လာတဲ့အထိရှေးကျခဲ့တဲ့ပြဿနာဟာ2011ခုနှစ်ရွေးကောက်ပွဲနဲ့အာဏာရလာတဲ့ဦးသိန်းစိန်အစိုးရလက်ထက်ငြိမ်းချမ်းရေးဆွေးနွေးမှုတွေပြည်နယ်အဆင့်ပြည်ထောင်စုအဆင့်အပြည့်ရက်သဘောတူညီချက်တွေရခဲ့ပြီမဲ့လည်းထိုင်းနယ်စပ်ရောက်ဒုက္ခသည်တွေနေရက်ပြန်ရေးကိစ္စလိုမျိုးအထိမဖြေရှင်းနိုင်ခဲ့ကြပါဘူးဒီဒုက္ခသည်စခန်းတွေကနေတတိယနိုင်ငံရောက်သွားခဲ့ကြသူတွေအများအပြားရှိပြီမဲ့2010ခုနှစ်ရွေးကောက်ပွဲကျင်းပပြီးဦးသိန်းစိန်အစိုးရတက်လာတဲ့နောက်တတိယနိုင်ငံခေါ်ယူရေးအစီအစဉ်ကိုရပ်ဆိုင်းခဲ့တာ2021ခုနှစ်မှာတပြန်အာဏာသိမ်းတဲ့အထိဖြစ်ခဲ့ပါတယ်။အဲဒီနောက်မှာတော့တတိယနိုင်ငံခေါ်တဲ့အစီအစဉ်ပြန်လည်စတင်ခဲ့ပေမဲ့2021ခုနှစ်အာဏာသိမ်းပြီးနောက်ထွက်ပြေးလာခဲ့ကြတဲ့မြို့ပေါ်ကဒုက္ခသည်တွေကနေဆက်မြင်းအနီးဒုက္ခသည်စခန်းမှာဆယ်စုနှစ်ချီနေထိုင်နေကြသူတွေရဲ့အရင်ထွက်ခွာသွားခဲ့ကြပြီးမကြာမီကာလတွေမှာမှဒုက္ခသည်စခန်းကဒုက္ခသည်တွေကိုပို့ဆောင်တဲ့အစီအစဉ်တွေပြန်လည်စတင်ခဲ့ကြတာပါ။ဒီလိုပြည်တွင်းလက်နက်ကိုင်စစ်ပွဲတွေရဲ့အကျိုးဆက်နဲ့ဒုက္ခသည်စခန်းမှာနေထိုင်နေကြရသူတွေဟာမျိုးဆက်တစ်ဆက်ရဲ့တက်တန်းကိုကျော်လွန်လာကြပြီးဒုတိယမျိုးဆက်တွေတောင်ဒုက္ခသည်စခန်းတွေမှာကြီးပြင်းလာအရွယ်ရောက်လာကြတဲ့အခြေအနေဖြစ်ပါတယ်။အခုတော့အမေရိကန်ရဲ့သမ္မတအသစ်အမိန့်နဲ့အကူအညီရက်90ရက်ဆိုင်လိုက်တာရဲ့အကျိုးဆက်ကနေဆက်ကဒုက္ခသည်စခန်းတွေကဒုက္ခသည်တွေကိုထပ်ပြီးဒုက္ခရောက်စေတာဖြစ်ပါတယ်။စေယုံတက်နေတဲ့လူနာတွေကိုနှင်ချရလောက်တဲ့အထိတုံးဆွဲနေတဲ့အကူအညီငွေအကုန်လုံးရက်ဆိုင်မှာဆိုတဲ့အမိန်ကလူသားမဆန်ရကြသလိုဘယ်လိုယုတ်တိစင်ကျင်မှုမျိုးနဲ့ထုတ်ပြန်တယ်လဲဆိုတာစဉ်းစားလို့မရတဲ့အခြေအနေလည်းဖြစ်ပါတယ်ဒီလိုအကူအညီရဆိုင်တာတွေနဲ့ပတ်သက်လို့လွန်ခဲ့တဲ့3ရက်လောက်ကမြန်မာသတင်းအယ်ဒီတာတအူးကဆိုရှယ်မီဒီယာပေါ်မှာဒီမိုကရေစီနဲ့လူ့အခွင့်အရေးကိုအခြေပြုတဲ့ internationalism ပြိုပြီးလို့မှတ်ချက်ပြုရေးသားထားပါတယ်။ဆိုလိုရင်းကဒီမိုကရေစီအရေးတွေမှာကူညီဖို့ကြားမရေးရာတန်းတူဖြစ်မှုခွဲခြားဆက်ဆံမှုတွေကိုဆန့်ကျင်ဖို့လူ့အခွင့်အရေးကိုလေးစားလိုက်နာဖို့လူသားချင်းစာနာမှုအကူအညီပေးအပ်ကြဖို့ဆိုတဲ့အရေးမှာဥဆောင်မှုအခန်းကဏ္ဍမှာပါဝင်နေတဲ့အမေရိကန်ပြည်ထောင်စုကအကူအညီဖြတ်တာ တရားမဝင်ဝင်ရောက်လာသူတွေဆိုပြီးအလောက်ခွင်နေအိမ်တွေမှာဝင်ဖမ်းပြီးခါးခြေထောက်နဲ့လက်ထိတ်တန်ကျိုးခတ်ကာစစ်လေရင်တွေပေါ်ပြန်တင်ပြီးမူလနိုင်ငံကိုပြန်ပို့တာတွေကိုတမရထိုင်ကုန်မှာဖင်းမပူခင်လော်ရကြီးလှုပ်ဆောင်နေတာကိုရည်မှန်းပြီးမှတ်ချက်ချပြောဆိုပါတယ်တကယ်တော့ဒီမိုကရေစီနဲ့လူ့အခွင့်အရေးအခြေခံနဲ့ internationalism ကပြိုနေတာအခုမှတော့မဟုတ်ပါဘူးအကျိုးစီးပွားကိုအခြေခံတဲ့ liberal democracy မျက်နှာဖုံးကွာကြတဲ့သဘောလို့ကောက်ချက်ချရင်ပုံမှန်ကောင်းလဲမှန်ကန်ပါလိမ့်မယ်လို့သာဆိုကြပါတော့တယ်။လေချောင်းတိုက်ခိုက်မှုတွေဘေးအန္တရာယ်နဲ့ထိခိုက်ဆုံးရှုံးမှုညွန့်နေလာစေဖို့လက်နက်ကိုင်အဖွဲ့တွေကိုဥဆောင်သူတွေနဲ့ဒေသန္တရအုပ်ချုပ်ရေးကိုတာဝန်ယူထားတဲ့အဖွဲ့အစည်းတွေအနေနဲ့ပိုပြီးအလေးထားယူဆိုင်ဖို့လိုအပ်နေတာလည်းဖြစ်ပါတယ်ခင်ဗျာ
။ဗီဒီယိုအန်ယူဂျီမှဆက်လက်တင်နေပါတယ်။တော်လိုင်းတေဂီတာစီစဉ်မှာစလိုင်းထန်ကြီးရေးသားထားပြီးချမ်းမြေမျိုးတည်ဆုထားတဲ့ Federal Banking This City တို့ဆိုတဲ့တော်လိုင်းတေးသချင်းကိုခံစားနားဆင်ကြရမှာဖြစ်ပါတယ်
ချင်းကြရချင်းနဲ့ကရင်ရှမ်းမော်နဲ့ရခိုင်
ရေဒီယိုအန်ယူဂျီသောတာရှင်များခင်ဗျာဒီကနေ့ညရဲ့နောက်ဆုံးအစီအစဉ်တစ်ခုဖြစ်တဲ့ Weekly News တိုင်းသာဘာသာစကားထုတ်လွှင့်မှုအစီအစဉ်မှာနိုင်ရင်နှွေးမိကအနောက်ဘိုးကင်ဘာသာနဲ့ထုတ်လွှင့်တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
ပါကမလလည်းဖိခဲ့ဖိပန်းအန်ယူဂျီလောက်ခွေလူလက်ပါမှုနီမမှုကိုကားတယ်လို့ဦးနိုင်ရောပကဒုဖောက်ထံမူကနီတမ်ပယ်တရာလန်စပရလဖာနော်လောပါလကဒုဖောက်ထံစပရလဖာရောနော်မွေယာနဲ့ရင်နွေးမီနော်လောစပရခန်ထိတ်ကြွေနော်အိုက်ဒူဒူနိတိုင်းစုခန့်နော်ဖလိုက်ထုံနော်ကြောင့်ခုတော်မှာရှားခွင့်ရစမာလဖာနော်ကလာစနိုရီဖာပါဆလရှားခွင့်ရခန့်နုစမာလန်ခန့်နုဦးအောင်မျိုးမီနော်ဒုတိယထပူရောတူလောစာထန်ဆိုင်ထံနော်အိုက်ဒူအောက်တလည်းထိရိုက်ခန့်ရိုင်းလို့လို့မှတ်ပါစုခန့်တော်ကလေးထန်လေးထောင်ကကရုစုခုတော်မာစတတ်တထိုင်ကောင်ကဲ့ရိုက်ထိုင်လဲစုခန့်တော်ဖော်တော်လို့ပကရုစမအာနကမီအခါပကထိုင်လဲပစုခန့်တော်ကလန်ဘုထန်တော်ကိုစိတ်ထဝေလို့ဘုနာယောရှာခွင့်ရခန့်နုစမလန်တို့တွန်လန်ထာစကဆလဲလူခံပါရှာခွင့်ရလဖာကောင်တူစုလဲတိခတ်ထဝေရပဒုလဖာတဲ့ကုလသမကအောင်လို့စပရနူရဲ့ကြွေနော်တုတ်ခေါင်းဆွန်နော်ပိုဂျက်ဖိုက်တာနိခိုတို့လာစနရီနီစီယိုက်တန်ထော့ခွဲ့လန်စဖောက်ဖာလက်တိုက်စုခန့်တော်လိခီကြောက်မဲဝေကမနဆိုင်တအောင်စုခန့်တော်ဆောက်ဆောက်ခိုင်ခေါဆာ THC နဲ့ PSLF TNA လဖာနော်ပဒန်ထဝေတဲ့ပါလလန်တီလဖာကဘာတာအိုဝေတာနော်လက်စခွဲ့လန်စဖောက်ဖာထော့ပါလဘျန်တာစီဂျင်ရှမ်ဖာဒုကကစီရီယံပမာစဖို့ကကမလကကတီယောက်ဆဆရင်ပမာစဖို့တဲ့ရှားအစာပါဝေတာကမလကကနီစီဘလင်နော်ဒုနိဘာစဘာဒုဘာထိတဲ့ကြောက်မဲကမလဆဆရီထပ်ဖုံရကကောင်ဝေတာနော်စမယောမွက်လလူခံပါဂျီနီဗာကွန်ဗင်းရှင်းတနုလဖာနောကစိတ်ချဝေလို့မွက်လစခွေလစဖောက်ဖာရောအကြောင်းကမ္နရိုက်ကတည်ရောရှားသဲစီတွေတွနေမှာစပါဒူပါထိနောကပတိယပါလို့စပရတဲ့ရွေးကရင်တော့နိုဝေးတီကန်စတောက်လိုပယန်းလိပ်ဖဒိုနိပါဖို့တာလာလိပ်ဖအနိထဖို့တာလဲဆလုတ်စစ်စေရောအနိထကုစသုံးစရိကကရူစီလာအော်လန်ထနော့ကမာပုံဆူလအော်လဖုစုခတ်နော်ဖို့တာအောက်ကောင်ကရာသေးစီရဲကလက်အမွဲ့စုံစည်းရအိုက်တီဖီကမ်ရောဘတ်ခိုခရနီစတိနော့ CRPA support group နော်ဝင်းတော့ဒုတိယထားဝေတာနော်ပါလတ်မာဆယ်လဖာစိတ်ကိုစိတ်ချပါနော်ကြောင့် CRPA support group နော်ဝင်းတော့စိတ်ချဝေလို့စပရလက်ခိုင်ထုတ်ကြွေးနော်ပါလကမာနီစီရမ်မီအောင်လာရောကနေကကပတူဆူလာ ICC အောင်ကမာနီစီရမ်ပါကကဒုနေတတနော်ကိုင်လာဇနိုနီစီခိုတန်ထော့ကိုရီးယားတီကန်အင်ချွန်ဝိတာဘူဖြောင်းအဝမ်ဖနော်ကိုင်ပနစ်ပါစပရလို့ကဒုနေပါစပါလူခွေခေါကကတုံဆူကမလအလူလတီကန်ထဘရကထုဆူဝိတာနော်ကိုင်ပတိယာပါလို့စပုံးထန်စနိုင်လပ်ပါစပုစလူလပ်ပါပယန်းဆန်ဆောင်လပ်ပါတဲ့စီမူရှာဆန်ဆာဖြာမုတ်ဖစစ်ပါဝိဒါကောမာဆက် MFG MC တုတ်ဖူလအာထန်လာဟူမေကကထုတ်လန်တုတ်ဖူ ID ခဲလပ်ပါနောကပတိယပါနောမုကွနီထပ်ဖတ်ဒရလန်စပလပ်ပါယမနာဟွေလိုဘုဖကမနလက်ဖိကဲပြပါအန်ယူဂျီနံကလူလပ်ပါမကဘမရှုကိုကဒီလာစေ
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ17.89 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေပါပြီ။မြမနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖေသားတွေကဆုတောင်းနေကြပါတယ်ရှင်။မြေသားမိမိတွေအစိုးရရဲ့စက်တော်ရင်ခရီးအချက်အလက်တွေလုပ်ပြနေကြတာကထုတ်လွှင့်လို့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာပြည်သားစုတွေနဲ့နိုင်ငံတကာကစိတ်နှာရှင်တွေအားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးပေါ်ကအောင်ရမည်